ရခိုင်ပြည်နယ်မှာစစ်ရေးတင်းမာမှုတွေကြောင့်ဘေးလူရသိမ်းရှောင်ရသူတွေတုတ်လန့်နေလို့ခလုံးရစကန်းတစ်ခုအများဆုံးစီစဉ်ဖို့ဒေသခံလှုပ်တော်ကိုယ်စားလှယ်တွေကအစိုးရကိုတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါလက်နက်ကန်ပြိပခတ်တွေဆက်လက်ဖြစ်ပွားနေတာကြောင့်ရသိတောင်မြို့ပေါ်ကိုနောက်ထပ်ထွက်ပြေးလာတဲ့ဒေသခံတွေတောင်ကနန်းသိရှိလာတာကြောင့်ကိုလုံစရာစီစဉ်ဖို့အစိုးရကိုလှုပ်တော်မတ်တွေဝိုင်းဝန်းတိုက်သွင်းခဲ့ကြတာပါ။နောက်ထပ်ရောက်လာတဲ့စစ်ဘေးရှောင်ဒေသခံတွေအတွက်သားစရာနေရာမရှိတော့တာကြောင့်ရသိတောင်မြို့နယ်တောင်ဘက်မိုးဆဲကျိုးမှာစကန်းသေးတစ်ခုတည်ဆောက်ဖို့အစိုးရကိုဒီနေ့ပဲတင်ပြခဲ့တယ်လို့လည်းအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ်
။မိုးဆဲကျိုးကယောဂကဘုန်းနစင်းရရရှိတယ်။အဲ့မှာလုံးဝပြန်ပောက်တော့ရှိတယ်။ဒီမှာဂျဲရင်းကျလာရင်ဘုရားတကယ်ပြတ်တာတည်းရှိတယ်။သူတွေဒေတာလေးရှိတော့ပြီ။ဆိုတော့ခဏခဏပြည့်တွေကလေအဲ့ဒီကျောင်းကကျွားတယ်။ခုစစ်ပမာနဲ့လူတွေကပြည့်ပြည့်နေပြီ။အဲ့ဒါမှလည်းလုံးဝလက်ခံမရတော့ဘူးဆိုတော့သူတို့သွားကြနေကြတာမရှိဘူး။သူတို့တို့နေရလို့ရယ်။အဲ့ဒီကျွန်းပေါ်မှာပဲတတိချုံသွားတဲ့စခန်းတစ်ခုဆောက်ပေးဖို့လို့ရယ်။အဲ့ဒါရောက်အဲ့ဒီကအုပ်ချုပ်ရေးမှုတွေနဲ့ဒီနေ့လေနာဝေဒီတိတိရှောင်းဒီနေ့ပြောတယ်ဒီနေ့မှာပဲဒါရကြီးဒီနေ့ပဲဒီနေ့ဆွေးရမှာမတကောင်ကျွန်တော်တို့ဆွေးရစီတကောင် ICIC နည်းနည်းအခုကြီးတောက်ခတယ်အရှင်နေရည်လို့
ကိုဗစ်ကယောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာကျန်းမာရေးပြဿနာနဲ့ကြုံတွေ့နေရချိန်မှာပဲစီးရဲသိမ်းမှမှုတွေကလည်းဆက်လက်ကြီးထွားနေတာပါလက်နက်ကပြိပခတွေကြောင့်လုံခြုံရေးတွေစိုးရိမ်နေရဆဲဖြစ်ပေမဲ့လည်းစစ်ဘေးရှောင်နေသူအရေးပေါ်လိုအပ်ချက်ကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးရသိတော်မြို့နယ်ထဲကစကန်းသက်တည်ဆောက်ဖို့တင်ပြခဲ့တယ်လို့လည်းဥက္ကင်မောင်လကပြောပါတယ
်။အခုဆောင်ဝင်နေရာကကာငွေနဲ့မနီမွေဒီရသိတော်တမျိုးလုံးရဲ့စစ်တရေလမ်းကြောင်းရသိဆုံနဲ့ဥက္ကရောအနားပါပဲ။အမှန်ကတော့ရသိတော်မြို့နယ်မှာဘေးရောမှမပြေတာမရှိဘူးလို့ကျွန်တော်ဘေးရောမှမရှိဘူး
။ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့ကရွှေလောင်းတင်ရွာထဲကိုလက်နက်ကြီးကြီးကျလို့အမျိုးသားသူပွဲချင်းပြီးတိုက်စုံသွားပြီးတက်ကြီးနှူးတန်ရရရှိသွားခဲ့တယ်လို့ရွာသားတွေကလည်းဘေးလွတ်ရာတိတ်ချောင်နေကြရပါတယ်။ဒီပြစ်ကတ်မှုမှာမယုံမြင့်တွင်ပြေးဆွဲနေတဲ့တပ်မတော်စစ်ရေးရင်ကိုအေးရခိုင်လက်နက်ကန်ဖွဲ့ကပြစ်ခတ်ခဲ့လို့အပြန်လန်ပြစ်ကတ်မှုဖြစ်ပွားခဲ့တယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။အေးဘက်ကတော့ရသိတောင်မြို့နယ်ရွှေလောင်းတင်ရွာဘက်မှာပိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်။မယူကမ်းပေါ်မှာရှိတဲ့ရွှေလောင်းတင်ကံပြင်းမြင်းကန်ချောင်းအစရှိတဲ့ကျေးရွာတွေပေါ်ရေသက်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဒေသခံ 9,000 လောက်အနီးနားရွာတွေမှာတင်းချောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရေပိုက်ဆုံရွာမှာရောက်နေတဲ့မြင်းကန်ချောင်းကျေးရွာကစစ်ရှောင်းရွာသားသူကတော့နေရကိုမပြန်ရဲသေးဘူးလို့ဆိုပါတယ်
။ကျွန်တော်ရောမှာလူတွေကတော့ဟိုပြန်မသွားသေးဘူးကြ။ဥပရေနောက်ပြီးတော့ရေပိုက်ဆုံပြန်ချောင်းရင်အဲ့ဒီမိခဲရွာတွေမှာဆွေရွက်တွေရှိတဲ့နေရာတွေမှာပေါ်ပြီးတော့နေရတာသာသာရတော့ဒီလိုပါပဲဟိုရွာလူတွေဟိုကုညီရတယ်ရှိတယ်နောက်ပြီးတော့ဟိုကေဆေးလာပေးတာလည်းရှိတယ်ဗ
ျဒီရက်ပိုင်းတွင်ရတိတော်မြို့နယ်ဘက်မှာပြစ်ခတ်တက်ကတ်မှုသတင်းတွေဆက်မကြားရပေမဲ့ဒေသခံတွေကတော့လုံခြုံရေးအတွက်စိုးရိမ်နေစေပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာလက်နက်ကန်ပြိပခတ်တွင်အရသားတွေအပေါ်မှာတိုက်ခိုက်မှုတွေဟာစစ်ရာဇဝမှုနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှဲဖက်ချလက်ကပြည်ခရက်သတင်းပတ်ထဲကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးခဲ့ပါတယ်။ရခိုင်နဲ့ချင်းပြည်နယ်ပါဝင်တိုင်းဒေသတွေမှာတိုက်ပွဲတွေအရသားတွေထိခိုက်ဒေဆုံးမှုနဲ့နေရစုခွာထွက်ပြေးနေရတဲ့အခြေအနေပေါ်များစွာစိုးရိမ်ပကင်းဖြစ်မိကြောင်းရန်ကုန်မြို့ကနေဒါတန်ယွန်းကနေမနေ့ကကြားရောက်တဲ့ကမ္ဘာငင်းချိုင်းရင်းနှိပ်မှသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။